ထိုင်းနိုင်ငံကနေအမေရိကန်ကိုတင်ပို့နေတဲ့အမေရိကန်ဒေါ်လာ118သန်းတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်မှာအခွန်ကင်းလွတ်ခွင့်ပေးထားတာကိုလာမယ့်ဒီဇင်ဘာ30ရက်နေ့ကစပြီးတော့ပြန်ယူသိမ်းသွားမှာဖြစ်တယ်လို့သမ္မတထောင်ကမနေ့ကကြေညာပါတယ်။အမေရိကန်ကဝက်သားနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေကိုထိုင်းဈေးကွက်ကိုဖွင့်ဖို့ကိစ္စတိုးတက်မှုမရှိတာကြောင့်အခုလိုလုပ်တာဖြစ်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေကိုအခုနှစ်အစောပိုင်းမှာရပ်ဆိုင်းခဲ့ပြီးတဲ့နောက်အခုလိုကုန်သွယ်မှုအထူးအခွင့်အရေးပေးထားတာကိုလည်းရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တချိန်ကတော့ထိုင်းနိုင်ငံဟာအမေရိကန်စီကနေကုန်သွယ်မှုအထူးအခွင့်အရေးအဖြစ်နဲ့ပြည်ပပို့ကုန်တန်ဖိုး 4.4 ဘီလီယံလောက်အထူးအခွင့်အရေးရရှိခဲ့တာဖြစ်ပါတယ်။အခုရပ်ဆိုင်းလိုက်တဲ့ကုန်ပစ္စည်းတွေထဲမှာကားပစ္စည်းအစိတ်ပိုင်းတွေ၊လျှက်စစ်ပစ္စည်းတွေ၊ကုန်ကြောက်တွေ၊မီးဖိုကြောင်သုံးအလူမီနီယံပစ္စည်းတွေနဲ့တခြားပစ္စည်းကိရိယာတွေပါဝင်ပါတယ်ခင်ဗျာ။